အင်းအစိုးရတွေလက်ထက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရေးယူရမှာတုံးခဲ့တဲ့အရေးပေါ်စီမံမှုအဥပဒေကိုဒီအစိုးရကရုတ်သိမ်းလိုက်တဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်။အရေးပေါ်စီမံမှုအဥပဒေကိုရုတ်သိမ်းတဲ့ဥပဒေကြမ်းကိုလွှတ်တော်အသီးသီးမှာအများစုမဲနဲ့အတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးအောက်တိုဘာလ4ရက်နေ့နေ့စွဲနဲ့သမရဦးထင်ကျော်ကလက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပါတယ်။အခုလိုအရေးပေါ်စီမံမှုအဥပဒေရုတ်သိမ်းလိုက်တဲ့အပေါ်အမြင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်။
ဒီဘောစီမံမှုအဥပဒေပုံမှန်9ညဟာမြန်မာနိုင်ငံမှာဆစ်ဆိုးရအဆက်ဆက်လက်အောင်အတိုက်ခံတကယ်ကြီးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူရမှာတုံ့လာခဲ့တာပါအခုပြည်သူကရွေးကောက်ထင်မြောက်တဲ့ဆွေရတဲ့လက်ထက်မှာဒီဥပဒေကိုပယ်ဖျက်နိုင်လိုက်တာဟာနိုင်ငံရေးအရကားပုံနဲ့ခြေလှမ်းတရဖြစ်တယ်လို့ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်စင်မအောင်ကပြောပါတယ
်ဒီဥပဒေကဘယ်လိုပြောမလဲလူလူရဲ့အမြင်မှာရောနိုင်ငံရေးရာရောဘယ်လိုပြောမလဲနိုင်ငံစိုးနဲ့ကြော်တာဘယ်လိုဖြစ်နေခဲ့တာပေါ့လေအနာရှင်တွေလက်အောင်ပါပေါ့အဲ့တော့နိုင်ငံစိုးနဲ့ကြော်တာတဲ့ဥပဒေတစ်ခုကိုဖြစ်လိုက်ရတဲ့အတွက်ကတော့ကျွန်တော်နိုင်ငံရေးအရာနဲ့အခြေအနေပါတယ်နောက်ပြီးတော့အချို့ဆိုးရင်ချက်တွေရှိတယ်အဲမချက်တင်ဘူးဆိုတဲ့ဘက်ကကြာတာဒီဥပဒေဟာတင်သုံးတဲ့ပုံစံတန်းတင်သုံးတဲ့အစိုးရတောင်းတာနည်းနည်းကျန်ရတာဖြစ်ပြီးတော့ဒီနိုင်ငံတော်ရဲ့လုံခြုံရေးအရာဆိုလို့ရှိရင်ဒါလိုအပ်တယ်ဆိုပြီးတော့တောင်းပြတဲ့သူတွေရှိပါတယ်ဒါပေမဲ့အတော်တော့အဲ့ဒါကိုသဘောမတူဘူးအဲ့ဒီကြိုးတောင်းဖော်ပြချက်တွေတကယ်ပဲအဲတိုင်းပြည်ရဲ့ရေးပေါ်အခြေအနေရောက်လို့ရှိရင်တခြားနည်းနဲ့အခြေခံဥပဒေပြဋ္ဌာန်းချက်တွေရန်တော်တော့အေးအေးဆောင်ရွက်လို့ရတာလည်းရှိရဲဆိုတော့ပြည်သူလူထုအမြင်မှာရောကျွန်တော်တို့ဒီဒီမိုကရေစီရေလှုပ်ရှားတဲ့သူတွေရဲ့အမြင်မှာရောဒီနယ်မြေစိုးနဲ့ကြိုးတောင်းတဲ့ဥပဒေတစ်ခုဒီဒီမိုကရေစီဆိုးရလက်တဲ့ဒီမိုကရေစီလွတ်တော်တက်တမ်းမှာဖျက်လိုက်ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံရေးအရအကောင်းမွန်တဲ့အခြေအနေတစ်ခုလို့ပဲမြင်ပါတယ်
လူလူရွေးကောက်တင်မြောက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာခဲ့ပြီးတဲ့နောက်လူလူကိုအကျိုးမပြုတဲ့ဒီဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်တာပယ်ဖျက်တာတွေကိုလှုပ်ဆောင်လာခဲ့တာပါအလားတူလူလူအတွက်အကျိုးမပြုတဲ့ဥပဒေတွေကိုပြင်ဆင်တင်တာပြင်ဆင်ပယ်ဖျက်တင်တာတွေကိုဆက်လက်ပယ်ဖျက်သွားဖို့အရေးကြီးတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဦးတိန်နိုင်ကပြောပါတယ
်ဒါပဲဖြစ်ဖြစ်ဒါကတော့ဒီအပေါင်းနဲ့ကနာဟိုစစ်ကြပါဒါကျုပ်ဆိုရမယ်စစ်ကြပါဒီမလိုအပ်တဲ့ပြည်သူတွေကိုဒီအကျိုးမပြုတဲ့ပြည်သူတွေကိုဖိနှိပ်တဲ့ဒီဥပဒေမျိုးတွေကတော့ဒီတကယ်ဒီမိုကရေစီအစိုးရဒီပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အစိုးရဆိုလို့ရှိရင်တော့ဒါလေးကတော့ဟိုပယ်ဖျက်တာလေးပြင်ဆင်တာလေးဟိုလုပ်ဖို့လုပ်ရပါပါ
ပြင်ဆင်တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်တဲ့နာတွေကိုပယ်ဖျက်နိုင်ဖို့အတွက်ဥပဒေရာနဲ့ချီကိုတက်ဆိုင်ရာကော်မတီတွေကပြန်လည်သုံးသပ်နေတဲ့အကြောင်းပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါ်စင်မအောင်ကပြောပါတယ်
ဆိုတော့ကျွန်တော်တို့ကော်မတီဆိုလို့ရှိရင်ဥပဒေ80လောက်ကိုပြန်ပြီးတော့ review လုပ်ဖို့လို့ဟိုအဆိုင်ကြပါတယ်။ဒီနေ့ကော်မတီလည်းဒီတိုင်းပဲဥပဒေကြီးအများကြီးပဲမနှစ်ရောင်းဝင်းကျလောက်ရှိနေပါတော့။
ပုံမှန်9ညအပါဝင်နိုင်ငံရေးပုံမှန်တွေနဲ့အေးစိတ်ချေထောင်မှာ6နှစ်နီးပါးနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်စိုးဝင်းကတော့ပြည်သူကိုဖိနှိပ်တဲ့အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းလိုက်တဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့အကြောင်းပြောပါတယ်
။9ညဆိုတာတော့တစ်ချိန်လုံးကတော့တောက်လျှောက်ပေါ့နော်။ကျွန်တော်တို့ရဲ့တက်တမ်းမှာဟိုနိုင်ငံရေးလုပ်တဲ့လူတွေအထူးသဖြင့်ဟိုအာဏာရှင်ကိုဆန့်ကျင်တဲ့လူတွေကိုဖိနှိပ်လာတဲ့ပုံမှန်ပေါ့။အဲဒီပုံမှန်နဲ့ကျွန်တော်ဖန်ဆန်ခဲ့ရတယ်။ဖန်ဆန်ခဲ့ရတော့လေဟို9ညရဲ့ဟိုအမြင့်ဆုံးပြစ်ဒဏ်အနည်းဆုံးပြစ်ဒဏ်ဆိုတာကအာဏာပိုင်ရဲ့တက်ဆဲမှာပဲရှိတယ်လေ။အဲ့အာဏာပိုင်ရဲ့တက်ဆဲမှာ၃နှစ်လက်ချင်းဖြစ်မယ်။၅နှစ်လက်ချင်းဖြစ်မယ်။၁၀နှစ်လက်ချင်းဖြစ်မယ်။ဟိုဒီလိုမျိုးအတုံးပြုခဲ့တဲ့ပုံမှန်တစ်ခုကိုပယ်ချက်လိုက်တဲ့ဆိုတဲ့အတွက်ကြောင့်ဟိုစိတ်ထဲမှာကျဉ်းလက်ပါတယ
်။လက်ရှိ NLD အစိုးရတက်လက်ထက်မှာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ပုံမှန်၁၈ကိုပြင်ဆင်ပြသခဲ့တာရှိတယ်လို့ပုံမှန်၁၀လို့လူသိများတဲ့နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးလိုသူတွေရဲ့ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလည်းတက်ဖြတ်ခဲ့တာပါ။အခုတခါဒီနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုဖမ်းဆီးအေးအေးယူရမှာစစ်စိုးရတွေတွင်ကျကျတုံးခဲ့တဲ့1950ခုနှစ်ရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းတဲ့ဥပဒေကိုတော့ကောက်ကွက်သူတချို့ရှိပေမဲ့လည်းလွှတ်တော်အသီးသီးမှာအတည်ပြုခဲ့ပြီးအခုနောက်ဆုံးသမရဦးထင်ကျော်ကအောက်တိုဘာလ4ရက်နေ့နေ့စွဲနဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တာဖြစ်ပါရဲ့ရှင်။